ကံကောင်းမျိုးလက်စီရမှာရှိတဲ့မြန်မာလူထုမအမြောင်များလုပ်ကင်နေတဲ့အီတလီယန်ထိုင်းဆောက်လုပ်ရေးလုပ်ငန်းခွင်မှာလူ300နီးပါးအဆုအပြုံလိုက်ကိုဗစ်ကူးစက်မှုဖြစ်ပွားနေတဲ့အတွက်သက်ဆိုင်ရာအာဏာပိုင်တွေကဖေဖော်ဝါရီ17ရက်နေ့ကဆလို့အလုပ်စဉ်ရက်ရန်နာလိုက်ပြီးတော့အလို့သမားအလုံးအပြင်းမထွက်ရဘူးဆိုပြီးတော့အမိထုတ်ပြန်ထားပါတယ်။ထိုင်းချီဆိုင် VOA သတင်းတော့မအေးမာကဒီအခြေအနေကိုပြောပြမှာဖြစ်ပါတယ်ဗျာ
။ထိုင်းနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေတကြောပြန်ပြင်းပြင်းထန်လာနေတယ်လို့စစ်ရုံအလုပ်ရုံတွေဆောက်လုပ်ရေးစိုက်တွေမှာလည်းအစုလိုက်အပြုံလိုက်ကူးစက်မှုတွေပြန်ဖြစ်လာနေပါတယ်။ဒီအပိုင်းမှာပဲဗန်ကောက်မြို့လက်စီအရက်ကဆောက်လုပ်ရေးဆိုင်ကြီးဖြစ်တဲ့အီတာလီယန်ထိုင်းကုမ္ပဏီကဆောက်လုပ်ရေးလုပ်ငန်းလုပ်နေတဲ့နေရာမှာအလုပ်သမားတွေကြားအစုလိုက်အပြုံလိုက်ကိုဗစ်ကူးစက်မှုဖြစ်တာကြောင့်အလုပ်ဆိုင်တစ်ခုလုံးကို10ရက်ထိပိတ်ပစ်လိုက်ရကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုပ်သမားကြီးရာတာဝန်ရင်ဦးမင်းဦးကအခုလိုပြောပါတယ်
။အဒီအီတာလီယန်ထိုင်းဆောက်လုပ်ရေးဆိုင်လေးလက်ရှိမှာ
ဟုတ်ပါ
စစ်တာဟိုဆိုင်ထဲမှာအဒီဟိုပါပေါ့အလုပ်သမားကြီးများ70ပြန်ရှိရောက်ကို
ဟုတ်
တယ်ဆံမမရှိတဲ့ဆရာကိုကြည့်ရတာတော့အရောင်းတင်ရတော့ဒီကောဟိုအိတ်လိုက်တာပေါ့ဒီကအရင်တော့လိုလေဆောက်လို့ဆက်နေတယ်တော့ပြည့်တယ်ဟာဟုတ်တယ်ကိုကတော့ဖြစ်တာအများကြီးတော့ဥပ္ပိခွန်ပါပဲ
ဟုတ်
တယ်ရောတယ်ပြန်ပြီးဖြစ်တာများနေတယ်ကိုကနှစ်ပေါင်းဝင်နေပြန်ကတ်လာပြီးတော့ဒီရဲ့နှုံနေရတယ်တကယ်အဲပြန်မြင်လာတယ်ပြောမှာပေါ့နော်20အခုဆို30နာပြန်မြင်တယ်ဒါလို့ရှင်းရအောင်အခုဟိုတော့96ရောက်လာမှဒီတည်ရဲ့ဟုတ်တယ်အရင်စတည်းကလုံးပြန်တိုးလာပါတယ
်ဒီဆောက်လို့ရေးဆိုင်ထဲမှာမြန်မာအလုပ်သမားတွေအများအပြားအလုပ်လုပ်ကြနေကြတာဖြစ်ပြီးဖေဖော်ဝါရီလ16ရက်နေ့ကနေ17ရက်နေ့အတွင်းလူ300နီးပါးအစုလိုက်အပြုံလိုက်ကိုဗစ်ကူးစက်မှုတွေဖြစ်ခဲ့တာပါဒီဆောက်လို့ရေးဆိုင်ဟာလူတွေရက်ွက်နဲ့နီးကပ်တဲ့အတွက်အလုပ်ဆိုင်ကိုဆက်ရက်ပိတ်ဖို့အတွက်လက်စီအုပ်ချုပ်ရေးအဖွဲ့ကညွှန်ကြားရေးမှူးမစ္စတာနိုင်စုံဘတ်ကန်နော့ခစ်မန်ကဆက်ပြတ်ခဲ့တာဖြစ်ပါတယ်ဒီဆောက်လို့ရေးဆိုင်ဟာအရင်ကိုဗစ်ပထမလိုင်းဒုတိယလိုင်းတွေမှာတော့လည်းအလုပ်သမားတွေအစုအဝေးနဲ့ကိုဗစ်ကူးစက်မှုတွေဖြစ်ခဲ့တဲ့နေရာလေးဖြစ်ပါတယ်အခုဆိုရင်အလုပ်သမားတွေကိုအပြင်ထွက်ခွင့်မပေးတော့ဘဲကိုဗစ်ကရောဂါပိုးတွေ့လူနာတွေကိုတီးခြားခွဲထုတ်ပြီးကုသပေးနေပါတယ်ဆောက်လို့ရေးအလုပ်ဆိုင်တွင်းမှာပိုးတက်ဆေးတွေထမ်းလာခြင်းအလုပ်သမားတွေအားလုံးကိုကိုဗစ်စစ်ဆေးမှုတွေဇက်တိုက်လုပ်ဆောင်နေပါတယ်လက်ရှိမှာရှစ်တောင်းလုပ်သမားတွေကြားကူးစက်သူလူနာအသစ်တွေနဲ့ထပ်တိုးလာနေပါတယ်။ထိုင်းနိုင်ငံမှာဖေဖော်ဝါရီလ20ရက်နေ့တက်နေတဲ့ကိုဗစ်ကူးစက်သူ1000ကျော်နီးပါးရှိပါတယ်ရှင်။